တူရကီနိုင်ငံမှာထိတ်တန့်စစ်ဖက်ဦးစီးမှုလေးရောက်ပြီးခဲ့တဲ့ဘက်ကယာရုကထွက်သွားခဲ့ပြီးတဲ့နောက်အဲ့ဒီယာရုနေရာတွေမှာလူစားတို့ခန့်အပ်ဖို့တူရကီဝန်ကြီးချုပ်အာဒိုဂန်ကအရေးပါတဲ့စီဝေးတစ်ခုကိုကျင်းပလိုက်ပါတယ်။အန်ကာရာမှာရှိတဲ့ထိတ်တန့်စစ်ဖက်ကောင်စီရဲ့တနင်္လာနေ့မှာစတင်တဲ့လေးရက်ကြာနှစ်ပတ်လည်စီဝေးကိုမစ္စတာအာဒိုဂန်ကဖွင့်လှစ်ပေးခဲ့ပါတယ်။ကာကွယ်ရေးဦးစီးချုပ်နဲ့ပူးတွဲထိုင်လေးရှိတဲ့စီဝေးထိုင်ကုန်းထိပ်မှာဝန်ကြီးချုပ်တယောက်ထဲနေရာယူခဲ့တယ်လို့ဆိုပါတယ်။အုပ်စုကွဲပြားနေတဲ့စစ်တပ်နဲ့အစ္စလမ်ဘာသာရေးဦးစားပေးတူရကီအစိုးရကြားတင်းမာမှုတွေဖြစ်နေတာကာလကြာခဲ့ပါပြီ။မကြသေးခင်ကအာနာသိမ့်ဖို့ကြံစီတယ်လို့ဆွဆွဲခံရပြီးစစ်ရာရှိရာပေါင်းများစွာကိုတရားစွဲဆိုဖမ်းဆီးခံရမှုတွေဆန္ဒပြသူကြီးရည်လေးဦးစီးချုပ်တွေအပါအဝင်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်အိုက်စစ်ဂိုင်ဆူရန်တို့နဲ့အစိုးရကြားတင်းမာမှုတွေပိုကြီးထွားလာခဲ့တယ်လို့လည်းသတင်းတွေထွက်ပေါ်လာပါတယ်။တူရကီရဲ့ထိတ်တန့်ဗိုလ်ချုပ်၄ယောက်မပါဘဲနှစ်ပတ်လည်အစည်းအဝေးလုပ်ခဲ့တာဒါပထမဆုံးအကြိမ်လည်းဖြစ်ပါတယ်။